င်းတဲ့ online ကိုအခြေခံတဲ့ဝန်ဆောင်မှုတွေကပိုပိုပြီးတော့ကျယ်ပြန့်လာတော့ online ပေါ်အချက်အလက် data တွေကိုသိမ်းထားဖို့ data center တွေလည်းတော်တော်လေးလိုလာနေပြီရှင့
်လိုတော့ပေါ့အခုဆိုရင်ဒီ online ပေါ်မှာအချက်အလက်တွေကိုသိမ်းပြီးထားတဲ့ cloud storage တွေကိုလည်းလူတွေတော်တော်သုံးနေပြီဆိုတော့နောက်ဆိုရင်ပိုတော်မှလိုလာအောင်ပါဗျာဥပမာတစ်ခုပဲကြည့်လေ Facebook မှာတနေ့တနေ့လူတွေတင်နေကြတဲ့ဓာတ်ပုံတွေသချင်းတွေဗီဒီယိုတွေကနဲတာမှမဟုတ်တာအဲ့ဒီ data file တွေကိုဗမာဘလို့သိမ်းလဲဆိုတာကိုပဲစဉ်းစားကြည့်ပေါ့
တာမန်ဆိုရင်တော့ဒီကိုယ့်ရဲ့ Facebook account ထဲမှာအဲ့ဒီဓာတ်ပုံ file တွေသချင်းဗီဒီယို file တွေရှိနေတာပဲလို့ထင်စရာရှိတာပေါ့ဒါပေမဲ့ Facebook ကုမ္ပဏီကအဲ့ဒီအချက်အလက် data တွေအားလုံးကိုသူတို့ရဲ့ data center တွေမှာသွားပြီးတော့သိမ်းပေးထားတာအဲ့လိုသိမ်းပေးထားတဲ့ data တွေထဲကနေပြီးတော့ကိုကတခုခုရှာခြင်းလို့ comment ပေးလိုက်တယ်ဆိုရင်ကွန်ပျူတာဆာဗာတွေကနေဝိုင်းကူရှာပေးပြီးတော့ကိုယ့်ရဲ့ကွန်ပျူတာစခရင်ပေါ်မှာလှပြပေးတာမလား data center တွေဆိုတာအင်တာနက်ချိတ်ဆက်ထားတဲ့ကွန်ပျူတာဆာဗာတွေအများကြီးစုထားတဲ့နေရာတွေဆိုတော့သိမ်းထားပေးရတဲ့ data တွေများလာလေ data center ပိုကြီးကြီးလိုလေပဲ
အဲ့ဒါကြောင့်ဒီနာမည်ကြီး ID ကုမ္ပဏီကြီးတွေကသူတို့ရဲ့ data center တွေကိုအကုန်ကြအများကြီးခံပြီးတော့စောင့်နေကြတာဗျဒါပေမဲ့လို့ထူးတာက ID ရွာကြီးလို့တင်စားနေကြတဲ့ California ပြည်နယ်တွေက Silicon Valley မှာ data center တွေမစောင့်ကြတဲ့ကိစ္စဗျ
Microsoft, Google, Facebook အဲ့လိုမျိုးနာမည်ကြီး IT ကုမ္ပဏီကြီးတွေကသူတို့ရဲ့ data center တွေကိုဒီ America အနောက်အလယ်ပိုင်းက Iowa ပြည်နယ်မှာသွားပြီးတော့စောက်ကြတယ်လေဒေါ်လာဘီလီယံနဲ့ချီရင်းနှီးပြီးတော့တောင်မှစောင့်နေကြတာ
Microsoft ကုမ္ပဏီက West Des Moines မြို့မှာ data center စောက်ဖို့မြေဧက100ကိုဒေါ်လာ6တန်းနဲ့တလောကဝယ်ခဲ့တဲ့ကိစ္စကလည်းသတင်းတွေမှာတော်တော်ပါလိုက်သေးတယ်မဟုတ်လားဗျ
စိုက်ပျိုးမြေတွေကိုပေါက်ဈေးထက်ကို Microsoft က6ဆပေးပြီးတော့ဝယ်ခဲ့တာ哦အဲ့ဒီကမြေကြီးအရေအသွေးရဆိုရင်တဧကကိုဒေါ်လာတစ်သန်းမကျော်ဘူးလို့ဒီအိမ်ချမ်းမြေရောင်းဝယ်တဲ့သူတွေကပြောကြတယ်ရှေ့စုစုပေါင်းဒေါ်လာတစ်သန်းလောက်ပဲတန်မဲ့ဟာကိုဒေါ်လာ6တန်းပေးပြီးတော့ဝယ်တာလေအခုအဲ့ဒီမှာ student pay တစ်သန်းကျော်ပတ်လည်ချဲတဲ့ data center ကြီးကိုအခုစောင့်နေပြီဒေါ်လာတန်း 1,100 လောက်အကုန်ကျခံမှားတဲ့
2008ခုနှစ်တုန်းကလည်းအဲ့ဒီမြို့မှာပဲ Microsoft ကုမ္ပဏီကပထမ data center ဆောက်ဖို့တဧကကိုဒေါ်လာ300,000ကျော်ပေးဝယ်ခဲ့သေးတာကို Iowa က ID ဆောင်မတွေမှာရေးကြတယ်ဗျ
Iowa ပြည်နယ်ထဲမှာပဲဒီ Facebook ကုမ္ပဏီကလည်း data center ဆောက်ဖို့အတွက်ကိုဧက200နီးပါးဝယ်ခဲ့တုန်းကတော့တဧကကိုဒေါ်လာ200,000ကျော်ပေးခဲ့တယ်တဲ့အဲ့ဒါက Altoona မြို့မှာအဲ့ဒီ data center ကိုတော့၈နှစ်ဆန်းလောက်မှစပြီးတော့လည်ပတ်မယ်လို့ခန့်မှန်းထားပါတယ်
တကယ်တော့ Iowa ပြည်နယ်မှာ data center ကြီးတွေစောက်ဖို့ပထမဆုံးမြေတွေဝယ်ပြီးတော့စောက်တာကတော့ Google ကုမ္ပဏီပဲဗျ။ Iowa မှာ data center စောက်မဲ့စီစဉ်ကို2008ခုနှစ်မှာစပြီးတော့ကြီးညာခဲ့တာပါ။အဲဒါကြောင့်ပဲသူ့ရဲ့ပြည်နယ်မှာလာပြီးတော့ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကိုအခွန်လျှော့ပေးတာပါဝင်တခြားမဲ့လုံးတွေပေးမယ်ဆိုတာကိုပြည်နယ်ဥပဒေထဲမှာကိုထည့်ပြီးတော့အတည်ပြုပေးခဲ့တယ်မဟုတ်လား
။ data center တွေမှာသုံးဖို့ computer ဝယ်တာတို့ဒီမီးလိုက်နဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေစောက်တာတို့အေးပေးဆက်စနစ်တက်တာတို့အဲ့လိုမျိုးအတွက်မှာအခွင့်အရေးကိုလဲလျှော့ပေးတယ်လေအဲ့ဒါကြောင့်ပဲတခြားကုမ္ပဏီတွေကလည်း Iowa ပြည်နယ်မှာ data center တွေလာပြီးတော့စောက်ကြတော့ Iowa ကို Silicon Valley ပြောင်းလာပြီလို့တော့မှတချို့ IT ဆောင်းပါးတွေကခေါင်းစဉ်တက်ပြီးတော့ရေးကြတယ် Microsoft ကုမ္ပဏီရဲ့ data center project အတွက်အခွင့်89တန်းလျှော့ပေးဖို့အတွက် data အစိုးရတာဝန်ရှိသူတွေနဲ့ Microsoft ကသဘောတူခဲ့တာတဲ့
အခုလိုမျိုးဒီ online ဝန်ဆောင်မှုကိုအခြေခံတဲ့ကုမ္ပဏီကြီးတွေ Iowa ပြည်နယ်မှာလာစောက်ကြတဲ့အဓိကအကြောင်းနောက်တစ်ခုကမီတာကတက်တာလို့ပဲဗျ
ဟုတ်တယ်ရှင်ဒီ Iowa ပြည်နယ်ရဲ့လုပ်ငန်းသုံးမီတာကအမေရိကန်တခြားပြည်နယ်တွေကထက်ကို20ရာခိုင်နှုန်းလောက်ပိုပြီးတော့တက်တာတယ်လို့ပြောကြတယ် data center တွေဆိုတာကမီယာအများကြီးသုံးဖို့လိုတယ်မလားအဲ့တော့မီတာကတက်တာတဲ့အချက်ကကုမ္ပဏီတွေအဓိကထက်တွက်ကြတဲ့အချက်ထဲမှာပါတယ်လေ Villanova တက္ကသိုလ်ဥတည်သနဌာနရဲ့အပြောအရဆိုရင်အမေရိကန်တနိုင်ငံလုံးမီးယာသုံးကြတဲ့ထဲက200ခိုင်နှုန်းလောက်က data center တွေကသုံးတာတဲ့
Iowa ပြည်နယ်မှာမီတာကတက်တာနေတဲ့အကြောင်းကလေစွမ်းအင်ကိုအဓိကထားပြီးတော့သုံးလို့လေအခုဆိုလို့ရှိရင် Google ရော Facebook ကပါသူတို့ရဲ့ data center တွေကိုလေစွမ်းအင်နဲ့လေပတ်မယ်ဆိုပြီးတော့ကြီးညာထားကြပါတယ
် Iowa ပြည်နယ်ကငရင်လောက်တာမျိုးတို့နောက် Hurricane မုန်တိုင်းဝင်တာမျိုးတို့လိုမျိုးတဘာဝဘေးအန္တရာယ်ပုံမှန်မရှိတာကလည်းဒီ data center တွေအတွက်တပန်းတာပါတဲ့ရုပ်တရက်ကြီးမီးပြတ်သွားတာမျိုးစိုးရင်စရာမရှိဘူးပေါ့online နဲ့ချိတ်ဆက်ထားရတဲ့ကိစ္စတွေမှာမီးယာပြတ်သွားတာမျိုးကအဖြစ်မခံနိုင်ကြဘူးမလား
အခုလိုမျိုးကုမ္ပဏီကြီးတွေရောက်လာတော့ Iowa ပြည်နယ်ကလူတွေအတွက်အလုပ်ကင်ခွင့်လန်းတချို့လည်းပွင့်လာတာပေါ့ဗျာ
အဲ့ဒါတော့ဒီလိုရှိပါတယ်ဒီ IT နဲ့ဆိုင်တဲ့အလုပ်တွေကတော့အများကြီးပေါ်လာတာမဟုတ်ပါဘူး Iowa စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာအာဏာပိုင်အဖွဲ့ကိုကိုးကားပြီးတော့ရေးထားတဲ့ဆောင်းပါးတစ်ခုရဆိုရင် Google ရဲ့ data center မှာအလုပ်နေရာ200လောက်ပဲရှိတာတဲ့ Facebook နဲ့ Microsoft data center တွေမှာဆိုရင်4560လောက်ပဲရှိတယ်တဲ့တဘောကဒီအလုတ်ကင်သစ်တွေသိသိတတများလာတယ်လို့မပြောနိုင်ပါဘူး။ဒါပေမဲ့လည်းအဲ့ဒီ data center တွေစောက်တော့စောက်လို့ရင်းနဲ့ပတ်သက်တဲ့အလုတ်တွေတော့ရှိလာပါတယ်
။ Iowa ပြည်နယ်ပြင်တခြားပြည်နယ်တွေမှာလည်း IT ကုမ္ပဏီတွေကအခုလိုမျိုးအချက်လက်တွေကိုတူလောင်သိမ်းထားပြီးတဲ့ data center တွေစောက်နေကြတာ။တချို့ဆိုရင်နိုင်ငံသားတွေမှာတော့သွားစောက်နေကြတယ်ဗျ
။ Microsoft ရဲ့ data center တစ်ခုက Virginia ပြည်နယ်ထဲမှာတောင်ရှိတယ်လေ။ Yahoo ကုမ္ပဏီကလည်း New York ပြည်နယ်မှာလက်တလောအပဲ data center စောက်ဖို့မြေတွေဝယ်တယ်ဆိုတာသတင်းထဲမှာပါသေးတယ်။နောက် Ohio ပြည်နယ်ကလည်း Amazon ကုမ္ပဏီကသာဒေါ်လာတန်း 1,100 တန်း data center လာဆောက်မယ်ဆိုရင်ဒေါ်လာ 83 တန်းအခွန်လျှော့ပေးမယ်လို့ပြည်နယ်တာဝန်ရှိသူတွေတနေ့ကပဲကန့်လန့်လိုက်ပါတယ်။ဂျပန်ကဒီ NTT Communications ရဲ့အခွဲ Net Magic ဆိုလို့ရှိရင်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ data center စောက်နေတာတောင်အာရှရဲ့အကြီးဆုံး data center ကြီးဖြစ်မယ်လို့တော့မှပြောနေကြပါတယ်ရှင်။